အစ္စလာမ်ရဲ့စစ်သွေးကြောင့်အဖွဲ့ဘိုကိုဟာရမ်နဲ့နိုင်ဂျီးရီးယားအစိုးရတို့အကြားအပြစ်ခတ်ရက်စဲရေးသဘောတူညီမှုရရှိသွားပြီဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့နဲ့အစိုးရအကြားရရှိလိုက်တဲ့အဲ့ဒီအပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုရှေ့ရန်စစ်မျက်နှာမှာရှိတဲ့စစ်တပ်အရာရှိတွေအားလုံးလိုက်နာကြဖို့နိုင်ဂျီးရီးယားကာကွယ်ရေးဦးစီးချုပ်အဲလက်စ်ဘာရက်ကဒီကနေ့ပဲအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစ္စလာမ်ရဲ့စစ်သွေးကြောင့်အဖွဲ့ဘိုကိုဟာရမ်တို့ကလွန်ခဲ့တဲ့6လလောက်ကဖမ်းဆီးထားတဲ့မိန်းကလေး200ကျော်ပြန်လွှတ်ပေးဖို့နဲ့ထောင်ပေါင်းများစွာတည်ကြည်ခဲ့ရတဲ့သွေးတဲ့တန်ယူသဘုံထမှုတွေကနေအပြည့်အခက်ရစေရင်ညှိနှိုင်းဖို့အတွက်နိုင်ဂျီးရီးယားအစိုးရနဲ့ဆွေးနွေးနေတာဖြစ်ပါတယ်။နိုင်ဂျီးရီးယားအစိုးရနဲ့ဘိုကိုဟာရမ်အဖွဲ့အကြားအပြည့်အခက်ရစေရင်သဘောတူညီချက်ရရှိထားပြီးဖြစ်တယ်လို့ဘိုကိုဟာရမ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်လို့သူကိုယ်သူပြောဆိုထားတဲ့ဒန်လာဒီအာမာဒူကဗီဝေသတင်းဌာနကိုပြောဆိုပြီးမကြာခင်မှာပဲကာကွယ်ရေးဦးစီးချုပ်ရဲ့ကြေညာချက်ထွက်လာတာပါ။ချတ်နဲ့ကင်မရွန်နိုင်ငံတို့ကအစ်မမြတ်ရာရှိကြီးတွေရဲ့အကူအညီနဲ့ဆွေးနွေးမှုတွေကိုဆော်ဒီအာရေဗျနိုင်ငံမှာကျင်းပနေတယ်လို့နိုင်ဂျီးရီးယားသမ္မတဂွတ်လတ်ဂျနသန်ရဲ့အကြံပေးတူဦးနဲ့ဘိုကိုဟာရမ်တို့ရဲ့အတွင်းရေးမှူးဒန်လာဒီအာမာဒူက VOE ကိုကြာသာပတင်းနေ့ကပြောခဲ့တာပါဘိုကိုဟာရမ်တို့က AB လ14ရက်နေ့မှာနိုင်ငံအရှိမြောက်ပိုင်းကဝေးလံခေါင်တည်တဲ့အရက်ချီးပုတ်ရွာအလဲတန်းကျောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမိန်းကလေးငယ်190တို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါမိန်းကလေးငယ်59ယောက်တို့ကတော့ထွက်ပြေးလွတ်မြောက်ခဲ့ပါတယ်ရှင်